ကုလသမဂ္ဂဆိုင်ရာမြန်မာတံမကြီးဦးကျော်မိုးထွန်းက NLD အရသာအစိုးရကိုဆက်လက်ကူစားပြုမဲ့အကြောင်းအထွေထွေညီလာခံမှကြေညာလိုက်တာဟာဆရာနာတင်သားရာကိုစန့်တင်တဲ့လှုပ်ရှားမှုအတွေ့တွန်းအားဖြစ်လာနိုင်တယ်လို့မြန်မာရေးကျွမ်းကျင်သူပေါမောက်ခခရစ်စတီနာဆင်ကတုံ့တက်ပါတယ်အထွေထွေပြည်နိုင်ငံတကာရဲ့အာရုံစိုက်မှုရခဲ့တာကြောင့်ထူးခြားမှုတစ်ခုလို့လဲအမေရိကန်ပြည်ထောင်စုဂျော့ဂျ်ဝါရှင်တန်တက်ကတူနိုင်ငံတကာဖွံ့ဖြိုးရေးဌာနကမြန်မာရေးကျွမ်းကျင်သူပေါမောက်ခဒေါက်တာခရစ်စတီနာဆင်ကပြောပါတယ်
It's significant because the ambassador is in a high-level position and speaking in front of a UN audience.
ဒါကထူးခြားပါတယ်။ဘာလို့လဲဆိုတော့တမ္မကြီးဆိုတာကအစ်မင်းနဲ့နေရာမှာရှိတယ်လို့ကမ္ဘာ့ကုလသမဂ္ဂတရုတ်ပြည်ကြီးဆင်မာလာပြောသွားတာဆိုတော့ဒီကမ္ဘာလုံးကပြည်သူတွေရဲ့အသိနှလုံးကိုကောင်းကောင်းထိသွားနိုင်ပါတယ်။အထူးသဖြင့်တော့ခေါင်းဆောင်တွေအားလုံးအထင်းသိမ်းခံထားရတဲ့ NLD အစိုးရကိုကိုစားပြုပြီးတော့ပြောလိုက်တာဆိုတော့လေ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းလမ်းပေါ်ထွက်ဆန္ဒပြမှုတွေနဲ့အကြမ်းမဖက်ပဲအနုနည်းနဲ့အာဏာဖီဆန်တဲ့လှုပ်ရှားမှုတွေဆက်လက်ပေါ်ပေါက်နေချိန်မှာပဲမြန်မာနိုင်ငံကအစ်မင်းတန်တမန်တူဦးလဲပူးပေါင်းပါဝင်လာတာကြောင့်တည်ရောက်မှုတွေကြီးမားလာနိုင်တယ်လို့လည်းပြောပါတယ
် I think governments around the world will be less likely to recognize the military regime or cooperate with the regime as a result of UN Ambassador John Moton's statement.
ဒီမှာတင်လို့ဘုရားဆရာမြန်မာတမကြီးဦးကျော်မိုးထွန်းရဲ့ဒီလိုပြောကြားချက်ကြောင့်တော်တော်များများရှိတဲ့အစိုးရရဲ့အနေနဲ့မြန်မာပြည်အုပ်စုပေါ်မှာတင်းနဲ့ပြူပေါ်နေပူပေါင်းဆောင်ရွက်ဖို့ပူပြီးတော့လာလာနေတော့မှာဖြစ်ပါတယ်။ဒါဖြင့်အာရှဒေသကအစိုးရရဲ့အနေနဲ့လည်းဒီပြည်အုပ်စုရာတို့ကပြန်ဆင်းရေးဝမ်းပြောဂျိုးပန်းဆွဲဆောင်ပေးဖို့ပူပြီးတော့အားရှိသွားစေနိုင်တဲ့အနေအထားထိအောင်ရောက်ကောင်းရောက်သွားနိုင်ပါတယ်။တကယ်တရားမှုအနေနဲ့ဆိုရင်တော့ဒီမြန်မာလုံခြုံရေးတပ်ဖွဲ့တွေပြည်내ဖြိုခွဲနေတဲ့ကြက CDN ပူပေါင်း CDN မပူပေါင်းမဆောင်ရွက်ရေးလှုပ်ရှားမှုမှာပါဝင်နေတဲ့သူတွေအတွက်အချိန်ဆက်ပြီးထိန်းထားဖို့ပို့ပြီးစိတ်ခွန်အားရသွားစေနိုင်ပါတ
ယ်မြန်မာနိုင်ငံအစိမ့်မြင့်တန်တမန်တူဦးကိုယ်တိုင်စစ်တပ်ရဲ့လွတ်ရပ်ကိုစန့်ကျင်လိုက်တာကြောင့်မြန်မာနိုင်ငံအဖွဲ့ဝင်ဖြစ်တဲ့အာဆီယံအရှေ့တောင်အာရှနိုင်ငံများအဖွဲ့အစည်းနဲ့လည်းမြန်မာနိုင်ငံနဲ့ပတ်သက်လို့ဆောင်ရွက်ရမှာတွန်းအားဖြစ်လာနိုင်တယ်လို့ပမောက်ကဆင့်ကမြင်ပါတယ်
Indonesia has already been trying to persuade other countries in ASEAN to work together with them to convince the military regime that
မြန်မာနိုင်ငံမှာအခုလိုမျိုးအာဏာသိမ်းလိုက်တာကပိုင်းနယ်လုံရတခုဖြစ်သွားပြီဆိုတာစစ်အုပ်စုနားလည်လောက်ဝိုင်းပြီးဖြောင်းပြဖို့အင်ဒိုနီးရှားနိုင်ငံအနေနဲ့တခြား ASEAN နိုင်ငံတွေကိုဂျိုးပန်ဆွဲဆောင်နေပါတယ်အခုဖြစ်ရတဲ့အကြောင်းအင်ဒိုနီးရှားအနေနဲ့ဆက်ဆက်ပြီးတော့ဂျိုးပန်ကိုပို့ပြီးအားဖြစ်သွားစေနိုင်ပါတယ်
ကုလသမဂ္ဂဆိုင်ရာမြန်မာတမ္မကြီးဦးကျော်မိုးထွန်းရဲ့ပူးပေါင်းပါဝင်မှုကြောင့်တခြားမြန်မာတမ္မတွေကိုလည်းတွန်းအားဖြစ်လာနိုင်တယ်လို့ပမောက်ကဖင်ကတုံ့တက်ပါတယ်။ဝါရှင်တန်ဒီစီအခြေစိုက်မြန်မာတမ္မကြီးဦးအောင်နှင်းကိုတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအချိန်အစလို့ VOA ကဆက်သွယ်ဖို့ကြိုးပမ်းနေခဲ့ပေမဲ့မရသေးပါဘူး။ကုလသမဂ္ဂဆိုင်ရာတမ္မကြီးဦးကျော်မိုးထွန်းရဲ့ပြောဆိုချက်ပေါ်ထွက်ခဲ့ပြီးနောက်တမ္မကြီးဦးအောင်နှင်းရဲ့သဘောထားကိုသိနိုင်ဖို့ထပ်မံဆက်သွယ်ခဲ့ပေမဲ့လည်းတုံ့ပြန်မှုမရခဲ့ပါဘူး။ဝါရှင်တန်မှာရှိတဲ့မြန်မာတန်ရုံးမှာပထမအတွင်းဝန်တာဝန်ယူခဲ့တဲ့ဦးမမောင်လက်ကတော့မကြသေးခင်ကပဲယာဒူးကနေနှုတ်ထွက်ပြီးအမေရိကန်နိုင်ငံမှာနိုင်ငံရေးခေါ်လုံခွင့်တောင်းခံထားပါတယ်ခင်ဗျာ